ဒီကနေ့ကအပြည်ပြည်ဆိုင်ရာစည်းရုံးနွမ်းပါမှုပပျောက်ရေးနေ့ဖြစ်ပါတယ် UNDP ဗဟိုစည်းရုံးအင်းအဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးရဲပြုစုခဲ့တဲ့မြမနေထိုင်မှုအခြေအနေစစ်တမ်းရဲ့စည်းရုံးအင်းတွေအရမြမနိုင်ငံရဲ့စည်းရုံးနွမ်းပါမှုနှုန်းကကျန်ခဲ့တဲ့10နှစ်အတွင်းမှာ16ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစီးပွားရေးဟာအရင်ကထက်ပိုပြီးခိုင်မာလာတယ်လို့ပြောပါတယ်ဒါပေမဲ့စည်းရုံးနွမ်းပါမှုကတော့မြို့ပြထက်ကျေးလက်မှာပိုပြီးများနေပါသေးတယ်ဒါကြောင့်ကျေးလက်ဒေတာကလူတွေရဲ့ဝင်ငွေတိုးလာအောင်လုပ်ဖို့လည်းအရေးကြီးတယ်လို့စီးပွားရေးပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘိုးအစင်းရဲ့အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးတွဲပြုစုတဲ့2019မြန်မာနေထိုင်မှုအခြေအနေစစ်တမ်းအရဆိုရင်မြန်မာနိုင်ငံရဲ့စည်းရဲနွမ်းပါမှုက2005-2015စနစ်တာကာလအတွင်းမှာ48ရာခိုင်နှုန်းကနေ32ရာခိုင်နှုန်းကိုကျဆင်းသွားပြီးစီးပွားရေးကလည်းပိုပြီးခိုင်မာလာရဲလို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာမှာစည်းရဲနွမ်းပါမှုတိုင်းတာရဲ့နေရာမှာလူတစ်ယောက်တစ်ရက်ဝင်ငွေဒေါ်လာ1.25မြန်မာကျပ်ငွေနဲ့ဆိုရင် 1,900 ကျပ်ဝန်းကျင်ရှိရမို့ပြည်တွင်းကတချို့အခြေခံလုံသမားရဲ့ဝင်ငွေကအဆမတန်နည်းနေရပါတက်လာတဲ့အခြေခံကုန်စည်နှုန်းတွေနဲ့လိုက်ပြီးဝင်ငွေကိုချိန်ညှိပေးမှာစည်းရဲနွမ်းပါမှုကလည်းအထိုက်လျောက်တက်တာနိုင်လိမ့်မယ်လို့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားများတမကရဲ့စီယုံရေးကော်မတီဝင်ဒေါက်တာသားဆွေကပြောပါတယ
်။တိုးလာတဲ့ငွေအမောင်းနဲ့တက်လာတဲ့ကုန်စည်နှုန်းတွေကမတားမိလို့ဒီလိုမျိုးဖြစ်တာပေါ့နော်။ဟိုကုန်အဲ့လိုမျိုးလုံအားကလည်းတိုးမြင့်ပြီးတော့ပေးမယ်သူတို့လို့ဆိုချင်လဲတက်လာမဲ့ကုန်စည်နှုန်းကိုအခုကတည်းကနေချိန်ပေးဖို့လိုရလို့ညီမတို့ကမြင်တယ်။ဘလောက်ပဲဟိုလုံအားကလည်းညှင့်တင်နေဖြစ်စေကုန်စည်နှုန်းကိုထိမ်းမပေးနိုင်ဘူးသူတို့လို့ချင်တော့ဟိုဒီလိုမျိုးဖြစ်တော့ဒီပြဿနာတွေကဖြစ်နေဦးမှာလေသူတို့လို့ချင်ဒီစည်းရုံးနွမ်းပါမှုကလည်းဖောက်ပြောင်လာမယ်လို့တော့ညီမအနေနဲ့ကမသိဘူး
စည်းရုံးနွမ်းပါမှုကရည်မြေဒေသပေါ်မူတည်ပြီးကြွားချပါတယ်နွမ်းပါသူတွေရဲ့65ရာခိုင်နှုန်းကအပူပိုင်းဒေသနဲ့မြဝကျွန်းပေါ်မှာနေထိုင်ကြတာပါမြမလူကြီးရဲ့80ရာခိုင်နှုန်းကကြီးလက်မှာနေရတဲ့အတွက်သူတို့ရဲ့ဝင်ငွေကလည်းတိုင်းပြည်ရဲ့အပေါ်အများကြီးတက်ရောက်မှုရှိရလို့စီးပွားရေးပညာရှင်ဒေါက်တာကိုကိုအောင်ကပြောပါတယ
်လူတဦးစီတဦးစီရဲ့ capacity နှိမ့်ကြတဲ့တိုင်းပြည်မှာဆင်းရဲမှုတွေဖြစ်ကြတာပါနော် capacity ဆိုပညာရေးပဲဖြစ်ဖြစ်နော်ကျန်းမာရေးပဲဖြစ်ဖြစ်နော်အဲဝိကျေတနာဥစ္စာရဟပဲဖြစ်ဖြစ်နော်ဒီ capacity ရှိနေတဲ့တိုင်းပြည်တွေမှာတော့တဘာဝဘေးရနေပဲဖြစ်ဖြစ်အခြားတော့ဘေးရနေတဲ့ပုံမှန်ခဏရှိကြပါဘူးဗျာပြည်သူမြင့်တိုင်းပြည်မြင့်လာပဲဗျာနော်ပြည်သူရဲ့အလုပ်ကိုင်ခွင့်လန်းနေမြင့်လာမယ်ပြည်သူရဲ့လူနေမှုစင်တာနေမြင့်လာမယ်ဆိုတော့ဒါတိုင်းပြည်ကလုံးလုံးနေမြင့်လာပါဗျာ capacity ဆိုတာသူ့ရဲ့နော်မွေးရပါအခွင့်အရေးတွေရှိတယ်ကျမရေးပညာရေးစသဖြင့်နော်သူတို့ကိုယ်တိုင်ကြိုးပမ်းနိုင်အောင်အော်စာတင်ကျင်တဲ့လူစာတင်နိုင်အောင်နော်ဒါနိုင်ငံတော်ဘက်ကလည်းပံ့ပိုးပြရမယ်ကျမရေးတွေမှာဆိုကျေးလက်ကျမရေးနော်ဌာနလေးတွေလုပ်ပြရမယ်နော်ကျေးလက်တာပွားအဲဌာနလေးတွေလုပ်ပြရမယ်နော်ကျေးလက်မီလင်းရေးတွေလုပ်ပြရမယ်နော်ဒါတွေကလည်းပေါ့ဆိုဟိုတနည်းပြောရရင်တော့ဆင်းဝဲတင်မှုဆိုတာလူတစ်ဦးစီတစ်ဦးစီကသူ့ရဲ့ကိုယ်ပိုင်စွမ်းရည်တွေကိုအပြည့်အဝတုံးချလာနိုင်ပြီဆိုရင်ဆင်းဝဲတင်မှုကသူ့အလိုလိုညော့သွားတာပဲ
စစ်တမ်းတွေရဆိုရင်ချင်းမိနယ်နဲ့ရခိုင်ပြည်နယ်ကအစင်းရဲဆုံးပြည်နယ်တွေအနေနဲ့ရှိနေတာပါ။ကန်ယူတန်းဒေသတွေမှာလည်းအတံမိုးရန်ကြောင်းလုပ်ငန်းတွေကိုပြန်ပြီးထူထောင်ပေးဖို့နဲ့အခြေခံအဆောက်အဦတွေတိုးတက်အောင်ဆောင်ရွက်ဖို့လူကြောင်းကိုလည်းအရက်ဘတ်အဖွဲ့အစည်းတွေကထောက်ပြနေပါတယ်။